နိုင်ငံတော်တန်ခါမဟာနာယကအဖွဲ့ကိုပြန်လည်ဖွဲ့စည်းပေးဖို့ရှင်ဖျားတို့မန္တလေးရတန်ခါတော်တွေတောင်းဆိုသွားမယ်လို့သိရပါတယ်ဖျား။ဘလို့တောင်းဆိုမှုတွေလုပ်မှာလဲဖျား
။မန္တလေးရတန်ခါတော်ရေမဟုတ်ပါဘူး။သူတို့တိုင်းငံလုံးကိုသူတို့ဒီထက်လည်းစီရင်မယ်။ဟိုတနေ့ကတော့ဘုန်းကြီးကျောင်းမှာဆက်စည်ရနေရအဲဒီကိစ္စနဲ့ပတ်သက်လို့တန်ခါကဆရာတွေကြွလာတယ်
။တင်ပါဗျာ။မန္
တလေးကသူတို့ဖိတ်ပြနေဆရာတော်တွေကိုဖိတ်ပြီးတော့ဆက်ဆက်လုပ်မဲ့လုပ်ငန်းစဉ်တွေကိုဆွေးနွေးတယ်ပေါ့။ဆွေးနွေးတဲ့အတိုင်းအတာအရာရင်းချုံပြီးပြောလို့ရှိရင်တော့နိုင်ငံတော်တန်ခါမဟာနာကကိုတိုက်ခိုက်တာတိုင်းတန်ခါနာကမြို့နယ်တန်ခါနာကတိုက်ခိုက်တာမဟုတ်ဘူးတန်ခါနာကဖွဲ့ရတော့ရှိရမှာပဲဆိုတော့ရှိတဲ့အခါမှာတန်ခါနာကအဖွဲ့ဆိုတာဒီတန်ခါတို့ကနေရွေးချယ်တင်ပြောက်လို့သာသနာဘာသာကိုတကယ်စွန့်ရှိသမျှလုပ်နိုင်တဲ့တန်ခါတော်တွေကိုသာဖွဲ့စည်းတဲ့တန်ခါဖွဲ့စည်းဖြစ်ဖို့အခုဖြစ်နေတာက၅နှစ်တချိန်လောက်အောင်တန်ခါဖွဲ့စည်းကိုမလုပ်တော့ဘဲနဲ့အစိုးရကနေပြီးတော့ဖွဲ့စည်းထားတဲ့တန်ခါတွေပဲတန်ခါနာကဖြစ်ပြီးတော့အဲဒီတန်ခါနာကတွေထဲမှာဒါသမားတွေပြန်ခံတဲ့မှန်ကန်တဲ့ဆရာတော်တွေရှိတယ်လို့ဘဝမကမင်းနဲ့ဟိုလက်ပိလက်ယူလုပ်နေတာတွေနောက်အစိုးရခိုင်းတာတွေအမှန်မကမင်းနဲ့လုပ်နေတာတွေအဲဒီတော့ဖွဲ့စည်းတွေများနေတဲ့အတွက်ကြောင့်သံဃာဆန္ဒမပါဘဲနဲ့ဖွဲ့စည်းထားတဲ့အဖွဲ့အစည်းကိုလက်မခံဖို့အဲ့ဒါကိုသံဃာဒုစီကိုပြန်လည်ဖွဲ့စည်းဖို့အတွက်လက်မှတ်တွေလိုက်ကောက်မယ်ပေါ့
ဒီတောင်းဆိုမှုပေါ့နော်ဘယ်ကြောင့်တက်ကဆရာတော်တွေကဥဆောင်ပြီးတော့ဆောင်ရွက်သွားမှာလဲဖေ။
အဓိကကတော့ရန်ကုန်ကဥဆောင်ပြီးဆောင်ရွက်မှာပါမန္တလေးမှာတော့သူတို့အတိုင်းတာတခုရာအဲ့ဒီနေ့ကဖိတ်တာကဟိုဘုန်းကြီးတည်တဲ့အတိုင်းတာပေါ့ကလုံးတော့မမှန်ဘူးရဝတီမင်းဆရာတော်ပါတယ်နောက်အာသနေအောင်ဆရာတော်ပါတယ်ရန်ကုန်ကဆိုရင်ဘုန်းကြီးပေါ့နောက်ဖရာကြီးလက်ထက်ကဥခိမာတို့ဥတုတာတို့ပါတယ်တဲ့ဆရာတော်တွေလည်းဟိုဘဝလင်းကဥသောပိတာလေးပါတယ်ဥသောပိတာလေးပါတယ်ဟိုကလုံးဘယ်ကြောင်းကဘယ်ဆရာတော်ဆိုတော့မမှတ်မိဘူးအမှားတော့ပါပါတယ်အကုန်လုံးမ90လောက်တော့ရှိမှာပေါ့
အဲ့ဒီအပန်း90ကဥဆောင်ပြီးတော့ဆောင်ရွက်မှာလားဖေ။အ
ဲအခုပုံစံတော့လိုက်ပြီးတော့ဟိုပေါ့ဥဆောင်ပြီးတော့ဆောင်ရွက်တဲ့သဘောမျိုးနဲ့ရန်ကုန်ပိုင်းကျတော့အဲ့ဒီရန်ကုန်ကလာတဲ့ဆရာတော်တွေနဲ့ဟိုမှာသူတို့ဖွဲ့စည်းဖွဲ့ပြီးတော့အောက်မြန်မာပြည်ကိုအဲ့ဒီဆရာတော်ရန်ကုန်ကဆရာတော်တွေကအဲ့ဒီလက်မှတ်တွေလိုက်ကောက်မယ်ပေါ့ဆက်မြန်မာပြည်မှာကိုစီဝဲတက်တဲ့ဆရာတော်တွေတွေဖွဲ့စည်းပြီးတော့လက်မှတ်တွေလိုက်ကောက်မယ်ပေါ့အဲ့တော့ဆက်မြန်မာပြည်အောက်မြန်မာပြည်ဆိုပြီးတော့အဲ့တို့ခွဲပြီးတော့ဆောင်ရွက်မယ်နဲ့တူပါတယ်။သူစရာအရိဖွဲ့ထဲမှာလိုက်ဆောင်ရွက်နိုင်တဲ့အတိုင်းတာမရှိဘူး။သူလုပ်တာမှန်ကန်တဲ့အတွက်ကြောင့်သဘာဝလေးကြတဲ့အတွက်ကြောင့်အဖိုးကြီးကတော့သူတို့အပိမဲ့ဒီမှာလာလို့ရှိရင်လည်းပဲအချိန်ကြီးကြောင့်မှအစည်းအဝေးတွေပါလုပ်ခွင့်ပေးတာတို့သူတို့ကူညီမယ်လို့ပဲဒီကဖိုးကြီးကတော့ဒီဝဲပြောလိုက်တာပါ
။တမပါဗျာအဲ့ဒီလက်မှတ်တွေကိုဘယ်ချိန်ထိကောက်ခံသွားဖို့သတ်မှတ်ထားပါသလဲဖေ
။တစ်လကွဲနှစ်လလောက်ပဲသူကချိန်ပြီးရှိတော့တယ်သူတို့ဖိုးကြီးလျှောက်တာကိုတစ်လကွဲနှစ်လဆိုတော့ဒီ၁၂လပိုင်းကောင်တလာပိုင်းတော့အဲ့လောက်ပြောင်းမယ်သူတို့ခောက်ဖို့ချိန်ရတယ်နဲ့သူတို့ပြောတဲ့သဘောတရားတော့
တင်ပါဗျာအခုတောင်းယူထားတဲ့နိုင်ငံတော်တန်ခါမဟာနာယကအဖွဲ့ကဘယ်နှစ်ကြာသွားပြီလဲဖေ။
သူတို့ကအဲ့ဒီလို၅နှစ်တချိန်ပြန်ဖွဲ့မယ်ဆိုတာကိုအဲ့ဒီလိုမဖွဲ့တာတော့ဖွဲ့တဲ့ခါကျလည်းလူသားရင်တော့လူသားငါတို့နေနဲ့မဟုတ်တော့ပဲနဲ့ဖက်ကနေပဲဟိုဘိုးဦးစည်းစင်းနဲ့ဖွဲ့ပေးလိုက်တဲ့အဖွဲ့မျိုးဆိုတော့ဘယ်နှစ်ကြာလဲလို့ပြောလို့ခက်နေတာပေါ့။လှုပ်ထုံလုံးကြီးရခြင်းဆိုတာ၅နှစ်တချိန်ကြောင်းရတာလေရွက်ကဖွဲ့သဘောပြောပါပဲ။အဲ့လိုမလှုပ်လို့ပုံလို့သူတို့ဆိုတာခိုင်းတဲ့ဘုံကြီးတွေပဲဖွဲ့စည်းဖြစ်ပြီးတော့ဟိုသူကခိုင်းတဲ့အတိုင်းပဲလှုပ်နေလို့ဒီတန်ခါဖွဲ့စည်းကိုချက်ဖို့မဟုတ်ဘူးတိုက်ခိုက်တာမဟုတ်ဘူး။ဒါကစနစ်တကျပြန်ပြီးတော့ဖွဲ့စည်းဖို့လိုအပ်တယ်ဆိုတဲ့ကြောင့်တန်ခါဒုကနေစောင့်ဆိုတဲ့သဘော
တနိုင်ငံလုံးမှာတန်ခါဒုအင်အားက9သိန်းရှိတယ်လို့သိထားပါဗျာ။အရှင်ဖျားတို့အနေနဲ့တန်ခါဒုရဲ့လက်မှတ်ကိုကောက်ခံတဲ့အခါမှာလက်မှတ်ဘယ်လောက်ရမယ်လို့ခန့်မှန်းထားပါသလဲဖျား
။ပြောလို့တော့မရဘူးပေါ့။တန်ခါဒုအရာဆိုတာကတော့ကိုကအချိန်ကလည်းခလာခွဲတော့ခလိကြရတာဆိုတော့တော်တော်လှုပ်ရှားမယ်ပေါ့။အော်အများစုကတော့ခွင့်ပြုရနိုင်မယ်သူတို့ပြောနေတာတော့အများစုဆန်ခါတွေကလည်းအဲ့ဒီလိုဘိုးစင်းနဲ့ဖွဲ့ပြီးတော့အဲသူတို့သိချင်တဲ့လူဖြစ်ပြီးတော့နေတဲ့အတိုင်းဒါအရာတကယ်တော့မကျေနပ်ဘူးပေါ့မကျေနပ်ပြီမယ်လို့လည်းအမှလုံများတော့အခုလိုစုဆောင်လုပ်တဲ့ကိုယ်တော်လေးတွေရှိရင်တော့အဲလက်မှတ်ထိုးပေးရနိုင်မယ်လို့ပဲထင်တာပဲအဲ့ဒါတော့လောက်ောက်ကြည့်လိုက်မှပဲသိမှာ
လက်မှတ်ောက်တဲ့ဥစ္စာကိုဘယ်လိုမျိုးဆောင်ရွက်မှလဲဖေ။အရှင်ဖျားတို့ကတောင်းလိုက်တယ်မှာလိုင်းလံပြီးလက်မှတ်ောက်ခံမှာလားဒါမှမဟုတ်လို့ရှိလို့ရှိရင်အရှင်ဖျားတို့ဟိုလက်မှတ်ောက်ခံတဲ့အဖွဲ့ထဲမှာပါတဲ့တောင်းလိုက်တွေကိုသဘောတူညီတဲ့တန်ခါတော်တွေကလာရောက်ပြီးလက်မှတ်ထိုးမှာလားဖေ
။လိုက်ောက်ရမယ်သဘောပါပဲအတိုင်းအတာတစ်ခုအရာစာနေသားလေးတွေပါလေးတွေကြတော့လေစာနေလိုက်တွေကြတော့စာနေပြတ်ပြီးတော့လာထိုးရမယ်ဆိုရင်ဘုရားရှင်မဲလို့မထိုးတာတော့ရှိမှာဘူး။တဘာနေတဘာနေကျောင်းနေဆရာတွေပါတွေကြတော့အလုတ်ရှုပ်တဲ့ဘိုင်းတို့တကြီးတဲ့ဘိုင်းတို့ကြတော့ဘုရားရှင်မဲလို့မထိုးမှာမလို့သူတို့ဟိုတနေ့ဆုံးဖြတ်သွားတာတော့လိုက်ပြီးတော့ကောက်မယ်သဘောမျိုးပဲ
။တင်ပါဗျာ။အဲကောက်ခံပြီးတဲ့လက်မှတ်တွေကိုဘယ်လိုမျိုးဆက်ပြီးတော့ဆောင်ရွက်သွားမလဲဖေ
။ဟောအဲ့ဒါကနိုင်ငံတော်တန်ခါမဟာနာကကိုလည်းတင်ပြမယ်။သူအဖွဲ့ကိုလည်းတင်ပြမယ်တန်ခါဒီဟာငါးတစ်တစ်ချိန်ဖွဲ့စည်းတယ်အဲဖွဲ့စည်းတဲ့အခါမှာဒီလိုရွေးကောက်တဲ့အခါမှာတန်ခါသူကတင်မြောက်တဲ့တန်ခါကိုသာတကယ်သာနာပါဠိတွေလုံနိုင်တဲ့တန်ခါကိုသာဆရာဖွဲ့စည်းမှာပါဖို့အဲလက်မှတ်တွေနဲ့အတူအဲသဘောတရားကိုဆန္ဒတူညီတဲ့အကြောင်းကိုလက်မှတ်တွေနဲ့အတူအဲစာလေးကိုတင်ပြမယ်
ဒီမှာဖျားအခုလိုမျိုးဖြည်းဖြည်းစုံစုံမိန်ကြားတော်မူတဲ့အတွက်အရှင်ဖျားဦးတင်ပါတယ်ဖျား